တရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာစစ်ကောင်စီရဲ့တရားစတားနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဦးခမောင်ကြီးအပါအဝင်နိုင်ငံပေါင်း9နိုင်ငံကကိုယ်စားလှယ်တွေနဲ့ချက်သားပရိနစ်ကတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းကတိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမှာကျင်းပတဲ့တတိယအကြိမ်မြောက်ဟိမဝန္တာဖြတ်ကျော်နိုင်ငံတကာပူးပေါင်းဆောင်ရွက်ဖိုရမ်မှာမြန်မာစစ်ကောင်စီဝန်ကြီးအပါအဝင်ချီလီသီရီလင်ကာကင်ညာနဲ့ဘူတာနိုင်ငံအစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးကအတူတွေ့ဆုံခဲ့တာပါ။ပုံမျှဝေတဲ့အနာဂတ်ရှိတဲ့အတိုင်းဝန်းတစ်ခုတိစောက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်။လူသားတွေနဲ့သဘောပတ်ဝန်းကျင်ကြားသဟဇတာဖြစ်မှုကိုမြင့်တင်ကပူပေါင်းဆောင်ရွက်မှုနဲ့ဖမျိုးတိုက်တဲ့အသီးပွင့်တွေကိုမျှဝေနိုင်မှုဆိုတဲ့ဆောင်ပုဒ်နဲ့တိဘက်ဒေသနင်ချင်းမြို့မှာကျင်းပခဲ့တဲ့ဒီနစ်ဖိုရမ်ရဲ့ဖွင့်ပွဲအခမ်းအနားမှာဝန်ကြီးဝန်ကြီးကဂေယာစနစ်ဖမျိုးတိုက်တဲ့ပူပေါင်းကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီဖိုရမ်ကိုအောက်တိုဘာ၄ရက်ကနေ၆ရက်ထိကျင်းပခဲ့ပြီးနိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီဟိမဝနာဖြတ်ကျော်ဒေသမှာလူဦးရေများပြပြီးရင်ကျိမှုအမူအနှစ်တွေကျွဲဝသလိုကွဲပြားတဲ့ခေယစနစ်တွေလည်းတရှိနေတာပါဒီဖိုရမ်ကနေသဘောပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီမှုတွေမြင့်တင်ဖို့ရည်ရွယ်တယ်ဆိုပါတယ်